င်္ဂလာပါရှင်အင်တာနက်ချန်နယ်ရဲ့ပြည်တွင်းပြည်ပနည်းပညာသတင်းတွေကိုတင်ဆက်ပေးနေတဲ့ဒီနေ့တာသတင်းအတန်လွင့်အစီအစဉ်ကနေကြိုဆိုလိုက်ပါတယ်တင်ဆက်ပေးသွားမယ့်သတင်းတွေကတော့လုပ်ငန်းသုံးအတွက်အသုံးဝင်စေမဲ့ Google Verify Call ဆိုတဲ့သတင်း British Council ရဲ့ Middleton Hall အင်္ဂလိပ်စာသင်ကြားရေး Radio အစီအစဉ်ကိုစတင်နားဆင်နိုင်တဲ့ဆိုတဲ့သတင်းအော်တိုဘာလ5ရက်ထွက်ရှိမဲ့ LG Wind ဆိုတဲ့သတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်ပထမဆုံးသတင်းတစ်ပုဒ်အနေနဲ့လုပ်ငန်းသုံးအတွက်အသုံးဝင်စေမဲ့ Google Verify Call ဆိုတဲ့သတင်းကိုတင်ဆက်ပေးမှာဖြစ်ပါတယ် Google ဟာ Android ဖုန်းတွေအတွက်လုံဆောင်ချက်အသစ်တစ်ခုကိုမိတ်ဆက်ခဲ့ပါတယ်အဲ့ဒီ feature ကလုပ်ငန်းတွေကဈေးဝယ်သူစီဆက်သွယ်တဲ့အခါမှာအမှတ်တစိတ်နာမည်နဲ့ဖုန်းခေါ်ဆိုတဲ့အကြောင်းပြချက်ကိုလည်းပြသပေးပါမယ်အဲ့ဒီ feature အမည်ကတော့ Verify Call ဖြစ်ပြီးတော့ဖုန်းခေါ်ဆိုသူအမည် logo နဲ့အကြောင်းပြချက်အတည်ပြုထားတဲ့သင်္ကေတကို Google ကပြသပေးပါမယ်2019ခုနှစ်အတွင်း American ကစာသုံးသူ 61.4 ဘီလီယံဟာဖုန်းခေါ်ဆိုမှုပန်တွေနဲ့ကြုံတွေ့ခဲ့ရတယ်လို့ RoboKiller ကဖော်ပြခဲ့ပြီးတဲ့နောက်အခု feature ထွက်ပေါ်လာတာပဲဖြစ်ပါတယ်။အဲ့ဒီကိန်းဂဏန်းဟာလွန်ခဲ့တဲ့နှစ်ကထက် 28 ရာခိုင်နှုန်းပိုမိုတိုးတက်လာတာပဲဖြစ်ပါတယ်။ Google ရဲ့စနစ်သစ်ကတော့တရဝင်းလုပ်ငန်းတွေကစားသုံးသူနဲ့အချက်လက်ဝင်မျှနိုင်မဲ့နီလန်တရက်ကိုဖော်ဆောင်ပေးပြီးတော့ရည်ရွယ်ချက်ကိုလည်းဖော်ပြပေးပါတယ်။ Verify Call လုံဆောင်ချက်ကတော့ Google နဲ့ပူးပေါင်းထားတဲ့လုပ်ငန်းတွေမှာအသုံးပြုထားပါသေးတယ်။ Google ဟာ Verify Call ဝန်ဆောင်မှုအသုံးပြုနိုင်တဲ့လုပ်ငန်းတွေကို website တွေမှာကြေညာထားပါတယ်။ Google နဲ့ပူးပေါင်းထားတဲ့လုပ်ငန်းတွေကတော့ Newstar, Jasco, Telecom, Zenvia, Preston, Aspen, Fight9, Onet, Bandwidth, IMI Mobile, Kelera, Gamamaho, Dera တို့ပဲဖြစ်ပါတယ်။ဆက်လက်ပြီး British Council ရဲ့ Middleton Hall အင်္ဂလိပ်စာသင်ကြားရေး Radio အစီအစဉ်ကိုစတင်နားဆင်နိုင်တဲ့ဆိုတဲ့သတင်းကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်။ British Council ရဲ့ Middleton Hall အင်္ဂလိပ်စာသင်ကြားရေး Radio အစီအစဉ်ကိုစတင်မလာ73ရက်ကနေစတင်ကမန္တလေး FM မှာနားဆင်နိုင်ပြီဖြစ်တယ်လို့သိရပါတယ်။အဆိုပါအစီအစဉ်ဟာအသက်16နှစ်ကနေ35နှစ်အရွယ်အင်္ဂလိပ်စာလေ့လာနေသူများအတွက်ရည်ရွယ်ထားတာဖြစ်ပြီးတော့သင်ခန်းစာတွေကိုအင်္ဂလိပ်ဘာသာစကားနားလည်မှုအဆင့်အသင့်အတင့်ရှိုံနဲ့နားဆင်လေ့ကျင့်နိုင်အောင်စီစဉ်ထားပြီးတော့15မိနစ်စာအပိုင်းတွေနဲ့တင်ဆက်ပေးမှာဖြစ်ပါတယ်။စိတ်ပါဝင်စားသူတွေအနေနဲ့စက်တင်ဘာလ23ရက်ကနေစတင်ကပတ်စဉ်တနင်္ဂနွေနေ့လယ်12နာရီကနေ1နာရီမှ၎င်းကြာတာပရီနေ့လယ်3နာရီကနေ4နာရီမှ၎င်းနားဆင်နိုင်မှာဖြစ်ပါတယ်။မန္တလေး FM ကိုမန္တလေးမြို့နဲ့မိုင်60ပတ်လဲတောင်ကူမြို့နဲ့မိုင်30ပတ်လဲရန်ကုန်မြို့နဲ့မိုင်60ပတ်လဲတို့မှာ 87.9 MHz ကနေဖမ်းယူနားဆင်နိုင်ပြီးတော့နေပြီးတော့ပြင်းမနာမြို့နယ်မိုင်30ပတ်လည်မှာနားဆင်သူတွေအတွက်ကတော့ 88.3 MHz မှတစ်ဆင့်ဖမ်းယူနိုင်မှာပဲဖြစ်ပါတယ်။နောက်ဆုံးသတင်းတစ်ပုဒ်အနေနဲ့အော်တိုဘာလ5ရက်ထွက်ရှိမဲ့ LG Wind ဆိုတဲ့သတင်းကိုတင်ဆက်ပေးသွားမှာပဲဖြစ်ပါတယ်။ LG ရဲ့ဒီဇိုင်းသစ် Wind Phone ဟာအော်တိုဘာလ5ရက်မှာထွက်ရှိမယ်လို့သိရပါတယ်။အတွင်းသတင်းတွေအရ LG ဟာနှစ်ပတ်အတွင်းစက်တင်ဘာလ25ရက်မှာဖုန်းကိုမိတ်ဆက်နိုင်ပါတယ်။တချို့သတင်းတွေကတော့ LG ဟာစက်တင်ဘာလ14ရက်မှာဖုန်းကိုမိတ်ဆက်နိုင်တယ်လို့ဖော်ပြကြပါတယ်။သတင်းချက်လက်ဖော်ထုတ်တဲ့ Event Plus ကလည်း LG Wind တရဝင်းဓာတ်ပုံကိုဖြန့်ချိထားပါတယ်။ LG Wind Phone မှာမျက်နှာပြင်6.8လက်မ Display ပါဝင်ပြီးတော့ဒုတိယမြောက်မျက်နှာပြင်ကတော့စတူရန်ပုံသဏ္ဍာန်နဲ့4လက်မအရွယ်ရှိပါမယ်။ LG Wind မှာ Snapdragon 765G ကို RAM 8GB နဲ့တွက်ဖက်ပေးထားပါတယ်။ဈေးနှုန်းကတော့ $1,600 လောက်ကျတဲ့နိုင်ပါတယ်။အခုတင်ဆက်ပေးသွားတဲ့သတင်းတွေကနိုင်ငံတကာနဲ့ပြည်တွင်းမှာရရှိထားတဲ့ဤပညာသတင်းတွေကိုအင်တာနက်ချန်နယ်ကနေတင်ဆက်လိုက်တာပဲဖြစ်ပါတယ်။အခုလို COVID-19 ဖြစ်ပေါ်နေတဲ့ကာလမှာပရိသတ်တွေအနေနဲ့လည်းကျန်းမာရေးနဲ့အာဃာသဝင်ကြီးဌာနရဲ့လမ်းညွှန်မှုတွေနဲ့အညီလိုင်းနာဆောင်ရွက်ခါနေထိုင်သွားလာဖို့တိုက်တွန်းလိုက်ပါတယ်။ကျွန်မကတော့ဝေမြင့်မှုပါ။